Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါစေရှင်။ American ပြည်အောင်စု Washington DC ကနေ2014ခုနှစ် August 18ရက်တနင်္လာနေ့မနက်ခင်း VOA Season 2ကိုမြန်မာစံတော်ချိန်မနက်6:00နာရီကနေ9:00နာရီထိလိုင်းနိုမီတာ3240နဲ့48တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီမနက်စီစဉ်မှုကတော့ကျွန်မနန္ဒာချက်ပါရှင်
။မင်္ဂလာနန္ဒာချက်ပါခင်ဗျာကျွန်တော်ဆက်မှုပြီပါ။အခုမနေ့မှကြားမယ့်နိုင်ငံတကာသတင်းတွေထဲမှာထူးခြားတဲ့သတင်းတွေကတော့ American သမ္မတ Barack Obama ကအီရန်နိုင်ငံမြောက်ပိုင်းမှာအစ္စလာမ်စစ်သွေးကြွတွေကိုတိုက်ခိုက်နေတဲ့ခတ်တိုက်ခိုက်ရေးသမားတွေကိုလေကြောင်းကနေကူညီတိုက်ခိုက်မှုတိုးမြှင့်လိုက်တယ်လို့အင်ဂျီရောကနေပြောပါရယ်။နျူကလ িয়ার တိုးမြှင့်ပြန်ပွားမှုမဖြစ်စေရေးအတွက်တားဆီးမှုအစီအစဉ်အရအီရန်နိုင်ငံရဲ့နျူကလ িয়ার အစီအစဉ်ကိုစောင့်ကြည့်ဖို့ကိစ္စကိုလက်ခံလိုက်တယ်လို့အီရန်နိုင်ငံကကြေညာလိုက်ပါတယ်ဒီလိုသတင်းတွေနဲ့အတူထူးခြားတဲ့နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလည်းနဲ့အတူတင်ပြပေးမှာပါခင်ဗျာ
ဟုတ်ကဲ့ပါရှင်သတင်းတွေကြေညာပြီးနားဆင်ရမယ့်ဆောင်းပါးတွေထဲမှာဆိုရင်တော့တနိုင်ငံလုံးပြစ်ခတ်ရစေးသဘောတူစာချုပ်ဒုတိယမူချမ်းအတွက်အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားအပြီးသက်ရေးဆွဲနိုင်လိမ့်မယ်လို့မျှော်လင့်ခဲ့ကြပေမယ့်မနေ့ကတော့ညှိနှိုင်းလို့မရပဲပြီးဆုံးသွားခဲ့ပါတယ်ဒီတော့ပဲချက်တွေမှာအဓိကညှိမရဖြစ်ခဲ့ကြတာပါလေအသေးစိတ်ကိုမကြိုက်ခင်မှာနားဆင်ရပါမယ်ရှင်ဒီအကြောင်းပြင်အမျိုးသမီးတွေကိုပိုင်ရက်တီနိုင်ဖို့နဲ့ပတ်သက်ပြီးတော့
တချို့ရင်ကျင်းမှုတွေကအမျိုးသမီးတွေအတွက်အဟန္တာဖြစ်ပါတယ်။ဘာကြောင့်ဆိုတော့ဒီဒန်းတူရေးဆိုပြီးရင်လူခွင့်ရေးဆိုပြီးရင်ကျွန်တော်လေးစားတန်ဖိုးတ
ာအပစင်တင်ဆက်နေကြမြန်မာဒီမိုကရေစီရဲ့ဆွေးနွေးခန်းအစီအစဉ်မှာအပြည့်အစုံကိုနားဆင်ကြရပါမယ်။တခါတေးရေးတေးဆိုလောကမှာထင်ရှားခဲ့တဲ့အဆိုတော်ထွေအိမ်တင်ကွဲလွန်ခြင်းဆယ်နှစ်ပြည့်အမှတ်တရအထူးအစီအစဉ်ကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးသွားမှာပါ။ဒါတွေကိုအလှည့်မပေးခင်တော့အခုရင်ဆုံးထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဦးဆက်မိုးဝေနဲ့ကိုစုံဝင်းလိုင်ကကြေညာပေးပါမယ်ရှင်။
အမေရိကန်သမ္မတဘရက်အိုဘားမားကအီရတ်နိုင်ငံမြောက်ပိုင်းမှာရှိတဲ့ရေလောင်တမန်ကိုပြန်လည်သိမ်းပိုက်နိုင်မှုကြိုးပမ်းနေတဲ့ခတ်လူမျိုးတိုက်ခိုက်ရေးသမားတွေကိုလေကြောင်းကနေကူညီတိုက်ခိုက်ပေးတာကိုတိုးမြှင့်လိုက်တယ်လို့အမေရိကန်သမ္မတအင်ဂျီရောကပြောဆိုပါတယ်။မစ္စတာအိုဘားမားအနေနဲ့အမေရိကန်နိုင်ငံသားတွေရဲ့အကျိုးစီးပွားတွေကိုကာကွယ်ဖို့အခုလိုလှုပ်ဆောင်ရတာဖြစ်တယ်လို့အမေရိကန်အရာရှိတွေကပြောပါတယ်။မူဆူရေလောင်ကံကိုထိမ့်ချုပ်မထားနိုင်ရင်မူဆူမှာရှိတဲ့အမေရိကန်တန်တမန်တွေနဲ့အဆောက်အုံတွေကိုချိန်ချောက်မှုဖြစ်စေနိုင်တယ်လို့လည်းပြောပါတယ်။စနေနေ့ကစပြီးတော့လေကြောင်းကနေ23ကြိမ်တိုက်ခိုက်မှုတွေပြုလုပ်ခဲ့ပြီးစစ်သွေးကြွတွေရဲ့လက်နက်တပ်ဆင်ထားတဲ့ယင်တွေနဲ့စစ်သွေးကြွတွေရဲ့စစ်ဆေးရေးဂိတ်တခုကိုဖျက်ဆီးပစ်နိုင်ခဲ့တယ်လို့အမေရိကန်ကာကွယ်ရေးဌာနရဲ့အရာရှိတွေကတနင်္ဂနွေနေ့မှာပြောဆိုပါတယ်။နောက်ဆုံးတိုက်ခိုက်မှုအတွင်းတိုက်လေယာဉ်အမျိုးပေါင်းစုံကိုအသုံးပြုခဲ့တဲ့အကြောင်းတိုက်လေယာဉ်တွေဘုံးကျဲလေယာဉ်တွေနဲ့အတူလူလိုက်ပါခြင်းမရှိတဲ့အဝေးထိန် drone လေယာဉ်တွေလည်းပါဝင်တယ်လို့ပြောပါတယ်။မိုဆိုရေကာတာရဲ့အရှိဘက်နေရာတဝဲလောက်ကိုပြန်လဲပြီးတော့တိမ့်ပိတ်ထားနိုင်ပြီလို့လဲခတ်လူမျိုးတိုက်ခိုက်ရေးသမားတွေကပြောဆိုပါတယ်ဒီရေကာတာဟာတီဂရစ်မြစ်ပေါ်မှာတည်ရှိပြီးတော့ရေအားလျှက်စစ်နဲ့ဒေသတွင်းဆယ်မျောင်းတွေကိုအဓိကရေအထောက်အပံ့ပေးတဲ့နေရာလည်းဖြစ်ပါတယ်ဒါပေမဲ့ပြန်ဆုတ်သွားတဲ့ဂျီဟတ်စစ်သွေးကြွတွေထောင်ထားတဲ့ဘုံတွေကြောင့်တိုက်ခိုက်မှုပြုလို့ရမှာနှေးကွေးနေတယ်လို့ခတ်လူမျိုးတိုက်ခိုက်ရေးသမားတွေကပြောဆိုပါတယ်ဂျီဟတ်စစ်သွေးကြွတွေဟာအခုလစောစောပိုင်းကလေးကရေကာတာကိုထိန်းချုပ်ခဲ့ကြတာပါစနေနေ့ကတော့ Islamic နိုင်ငံတော်စစ်သွေးကြွအဖွဲ့ဟာအီရန်နိုင်ငံမြောက်ပိုင်းကိုချိုမြို့ကိုဝင်ရောက်စီးနင်းခဲ့ပြီးတော့ယာဇဒီလူမျိုးစုနွယ်80လောက်ကိုတပ်ဖြတ်သွားတယ်လို့မျက်မြင်တွေ့ရှိသူတွေကပြောဆိုပါတယ်ခင်ဗျာ
ရုရှားလိုလာတဲ့ခွဲထွက်ရေးသဘုံတွေနဲ့ပြင်းထန်စွာတိုက်ပွဲတွေဖြစ်ပွားပြီးတဲ့နောက်လူဟန်စမြို့မှာရှိတဲ့ခရိုင်ရက်စခန်းကိုယူကရိန်းတပ်ဖွဲ့တွေကပြန်လည်သိမ်းပိတ်လိုက်နိုင်ပြီလို့ယူကရိန်းအစိုးရကပြောပါတယ်။လွန်ခဲ့တဲ့သတင်းပတ်အနည်းငယ်အတွင်းလူဟန်စမြို့မှာတိုက်ပွဲတွေအပြင်းထန်ဖြစ်ပွားနေခဲ့တာဖြစ်ပါတယ်။ဒီတော့တွင်မြေပြင်ကနေဝေဟင်ပြည်အမြောက်တီတင်ထားတဲ့တန်ကြပ်ကကားတွေရုရှားလိုလာတဲ့ခွဲထွက်ရေးသမားတွေကဥဆောင်မောင်းနှင်သွားတာကိုရုရှားနေဆက်မှာတွေ့လိုက်ရတယ်လို့ဆိုပါတယ်။အဲ့ဒီမော်တော်ယာဉ်တွေဟာသဘုံအဖွဲ့တွေထိန်းချုပ်ထားတဲ့အနောက်စုစုအရက်ကိုဥတီသွားနေတယ်လို့ဆိုပါတယ်။တင်းငွေနေတဲ့အစောပိုင်းတုန်းကတော့ရုရှားလိုလာတဲ့ခွဲထွက်ရေးသဘုံတွေကအဲ့ဒီဒေသမှာပြန်တန်းနေတဲ့ယူကရိန်းလေတပ်ပိုင်း MiG-29 တပ်လေယာဉ်တစ်စင်းကိုပစ်ချလိုက်တယ်လို့ဆိုပါတယ်။တရားဖြစ်ပေါ်မှုတစ်ခုမှာတော့ Donetsk ဒေသမှာမကြာခင်ကဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်အနည်းဆုံးအရသား10ဦးလောက်သေဆုံးသွားတယ်လို့ဆိုပါတယ်။ဒီတော့တွင်ယူကရိန်းနိုင်ငံကစစ်ဘေးဒုက္ခသည်တွေအတွက်တက်ဆောင်လာတဲ့ရုရှားနိုင်ငံကလူသားချင်းစာနာတဲ့အကူအညီတွေကို ICRC နိုင်ငံတကာကြက်ချင်ညီအဖွဲ့အရာရှိတွေကစတင်စစ်ဆေးနေပြီဖြစ်ပါတယ်
။ American ပြည်တော်စုမစ္စရီပြည်နယ်အတွင်းမှာပြီးခဲ့တဲ့သတင်းဘက်ကရဲအရာရှိတယောက်ကပြစ်ခတ်ခဲ့လို့တေဆုံးသွားတဲ့ဆယ်ကျော်သက်ရွယ်လက်နက်မဲ့လူမဲတယောက်ရဲ့ရုပ်ကြွင်းကိုတီးတန့်ခွဲပြီးတော့စစ်ဆေးမယ်လို့ပြည်တော်စုအစိုးရကတနင်္ဂနွေနေ့မှာကြေညာပါတယ်။အသက်18နှစ်အရွယ်မိုက်ကယ်ဘရောင်းဆိုသူကိုပြစ်ခတ်ခံခဲ့ရလို့တေဆုံးမှုဖြစ်ပွားခဲ့ပြီးသူနေထိုင်တဲ့ဖာဂူဆန်နဲ့ပြည်နယ်အနှံ့မှာနေစဉ်ရက်ဆိုင်ဒီကောင်ခင်ဗျာ နေ့စဉ်ရက်ဆက်ဆိုသလိုဆန္ဒပြမှုတွေဖြစ်ပွားနေခဲ့ပါတယ်။ဩဂုတ်လ9ရက်နေ့ကဖြစ်ပွားခဲ့တဲ့ပြစ်ခတ်မှုနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးတဲ့နေရာမှာအလောင်းကိုစစ်ဆေးတဲ့ပြည်ထောင်စုရဲတပ်ဖွဲ့နဲ့ပြည်နယ်ရဲတပ်ဖွဲ့တို့ရဲ့တွေ့ရှိချက်တွေကိုစဉ်းစားဆုံးဖြတ်မှာဖြစ်တယ်လို့အမေရိကန်ပြည်ထောင်စုရဲ့တရားရေးဌာနကပြောဆိုပါတယ်။အမေရိကန်ပြည်တော်စုအလဲပိုင်းမှာရှိတဲ့မစ်ဇူရီပြည်နယ်ဖာဂူဆန်မြို့မှာကာဖျူးအမိန့်ထုတ်ထားရပြီးတော့လုံခြုံရေးတပ်ဖွဲ့တွေကမျက်ရည်ယိုပုံးတွေအသုံးပြုပြီးလူစုခွဲခဲ့ရပါတယ်။တနင်္ဂနွေနေ့မနေ့ပိုင်းမှာတော့လူ9ယောက်ကိုရဲတပ်ဖွဲ့ကဖမ်းဆီးထိန်းသိမ်းလိုက်တယ်လို့ဆိုပါတယ်။ရဲတပ်ဖွဲ့ဝင်တွေရဲ့လုံခြုံစိတ်ချမှုပေါ်စိုးရိမ်ရတဲ့အတွက်တနင်္ဂနွေနေ့မှာပြင်းပြင်းထန်ထန်တုံ့ပြန်ခဲ့ရတယ်လို့လည်းရဲတပ်ဖွဲ့ကပြောဆိုပါတယ်ခင်ဗျာ
။လိုင်ဘေးရီးယားနိုင်ငံမြို့တော်မွန်ရိုဗီးယားကအီဘိုလာလူနာတွေတိကျခွဲထားတဲ့နေရာကိုဆန္ဒပြသူတွေကဝန်ရောက်စီးနင်းလူရဲခဲ့ကြပါတယ်။မြို့တော်ရဲ့ West Point အရက်ဒေသမှာရှိတဲ့လူနာတွေထားရှိရနေရာကိုဆန္ဒပြသူတွေကစနေနေ့နောက်ပိုင်းမှာဝင်ရောက်တိုက်ခိုက်ခဲ့ကြတာလို့အာဏာပိုင်တွေကပြောပါတယ်။ဒုတ်တွေကင်ဆောင်ထားပြီးအမျိုးသားတွေအများစုပါဝင်တဲ့အဲ့ဒီအုပ်စုကအီဘိုလာဗိုင်းရပ်စ်ပိုးကူးစက်နေတဲ့ဆေးရုံသုံးပစ္စည်းတွေကိုခိုးယူသွားတယ်လို့အာဏာပိုင်တွေကပြောပါတယ်။အဲ့ဒီလိုတိုက်ခိုက်မှုဖြစ်သွားခဲ့တာကြောင့်အီဘိုလာဗိုင်းရပ်စ်ကူးစက်နေတဲ့လူနာ20လောက်ဟာသူတို့နေသူတို့ဟာနဲ့ဖြစ်ဖြစ်မိသားစုဝင်တွေကလာရောက်ခေါ်ဆောင်လို့ပဲဖြစ်ဖြစ်အဲ့ဒီထိန်းသိမ်းစခန်းကနေထွက်သွားကြတယ်လို့လိုက်ဘေးရီးယားကျမကြီးဝန်ထမ်းတွေပြောတာကိုကိုးကားပြီးပြင်သစ်အခြေစား AFP သတင်းမှာဖော်ပြထားပါတယ်။ Ebola virus ပိုးကြောင့်အခုချိန်ထိလူပေါင်း 1,145 ယောက်သေဆုံးပြီးဖြစ်ပြီးအဲ့ဒီထက်က413ယောက်ဟာလိုက်ဘေးရီးယားနိုင်ငံကဖြစ်တာကြောင့်ဒါဟာနိုင်ငံတနိုင်ငံအတွင်းအများဆုံးသေဆုံးမှုလည်းဖြစ်ပါတယ်။
တိုင်ရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 943ညလိုင်းဒိုမီတာ48 kHz 618နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
VOA American တံမြန်မာပိုင်းအစီအစဉ်ကနန္နခင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ကမ္ဘာအနှံ့နျူကလ িয়ার တိုးမြင့်ပြန်ပွားမှုမဖြစ်စေရေးတားဆီးမှုအစီအစဉ်အရအီရန်နိုင်ငံရဲ့နျူကလ িয়ার အစီအစဉ်ကိုစောင့်ကြည့်ဖို့ကိစ္စကိုလက်ခံလိုက်တယ်လို့အီရန်နိုင်ငံကကြီးညာလိုက်ပါတယ်။ဒါပေမဲ့ဒီအတိုင်းအတာထက်ကျော်လွန်ပြီးတော့စစ်ဆေးတာမျိုးတော့ခွင့်မပြုနိုင်ဘူးလို့ဆိုပါတယ်။အီရန်သမ္မတဟာဆန်ရူဟာနီကဥပဒေအရကန့်သတ်ထားတဲ့အခြေခံမူပေါင်းထက်ကျော်လွန်ပြီးတော့စုံစမ်းစစ်ဆေးမှုဟာဖွံ့ဖြိုးဆဲနိုင်ငံတွေရဲ့အကျိုးစီးပွားတွေကိုဆန့်ကျင်တဲ့လောက်ရတရကားတစ်ခုဖြစ်စေလိမ့်မယ်လို့တနင်္ဂနွေနေ့မှာသတိပေးပြောဆိုပါရတယ်။အီရန်သမ္မတကမြို့တော်တီဟီရန်မှာလက်တလောရောက်ရှိနေတဲ့ကုလသမဂ္ဂနျူကလ িয়ার ဆိုင်ရာစောင့်ကြည့်မှုအဖွဲ့ကြီးရဲ့အကြီးအကဲယူကီယာအာမာနိုနဲ့တွေ့ဆုံချိန်မှာအခုလိုပြောကြားလိုက်တာဖြစ်ပါတယ်။အီရန်နိုင်ငံအနေနဲ့သူ့ရဲ့နျူကလ িয়ার စီစဉ်နဲ့ပတ်သက်ပြီးတော့ IAEA အဖွဲ့ကိုနောက်ဆုံးထားပြီးတော့တင်ပြရမယ်။ဩဂုတ်လ25ရက်နေ့မတိုင်ခင်မစ္စတာအာမာနိုဟာတရက်ခီးစဉ်ဖြစ်အီရန်နိုင်ငံရဲ့မြို့တော်ကိုရောက်ရှိသွားတာဖြစ်ပါတယ်။မစ္စတာအာမာနိုကတော့အခုတွေ့ဆုံဆွေးနွေးမှုလုပ်ရခါအလုပ်ဖြစ်တဲ့အကြောင်းပြောဆိုလိုက်ပါရခင်ဗျာ
။ဂါဇာကမ်းမြောင်မှာရေရှည်တည်ထောင်တဲ့ငြိမ်းချမ်းရေးဖို့ရည်ရွယ်ချက်နဲ့အစ္စရေးနဲ့ပါလက်စတိုင်းကိုယ်စားလှယ်တွေရဲ့နောက်တစ်ကြိမ်ဆွေးနွေးပွဲကိုကိုင်ရိုမြို့မှာပြုလုပ်နေပြီဖြစ်ပါတယ်။ဒါပေမဲ့နှစ်ဖက်ဆွေးနွေးမှုတွေဟာသဘောတူညီချက်ရမယ်အလားအလာတော့မမြင်ရသေးပါဘူး။ညီနိုင်တိုင်ပင်မှုတွေလုပ်ဖို့အတွက်ဆွေးနွေးပွဲတွေ၃ရက်ကြာဆိုင်းငံ့ထားအပြီးမှာအခုပြန်လည်စတင်တာဖြစ်ပါတယ်။ဒါပေမဲ့လက်ရှိရထားတဲ့၅ရက်ကြာအပြစ်ခတ်ရက်စေးသဘောတူညီချက်ဟာတနင်္လာနေ့ညတကောင်အချိန်မှာကုံဆုံးတော့မှာဖြစ်တဲ့အတွက်သဘောတူညီချက်ရနိုင်မှုအချိန်ပဲနည်းနည်းပဲကြာမှာတော့တယ်။တလကြော်ကြာဂါဇာမှာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ပါလက်စတိုင်းအများစုအပါအဝင်လူပေါင်း2000ကျော်သေဆုံးခဲ့ရပြီးဖြစ်ပါတယ်။လာမယ့်သဘောတူညီချက်ရလာမဲ့သဘောတူညီချက်ထဲမှာဂါဇာမှာရှိတဲ့ဟာမတ်စစ်သွေးကြွတွေကအစ္စရေးဘက်ကိုဒုံးကျည်နေတဲ့ပြစ်ခတ်တိုက်ခိုက်မှုတွေရပ်တန့်မှုအပါအဝင်အစ္စရေးရဲ့လုံခြုံရေးကိုအာမခံတဲ့အချက်ပါဝင်ရမယ်လို့အစ္စရေးဝန်ကြီးချုပ်ဘန်ညာမင်နတန်ယာဟူကဝန်ကြီးအဖွဲ့ကိုပြောပါတယ်အပြစ်ခတ်ရဲ့ဆေးရည်ဒါတက်တန်းကုန်သွားခဲ့ရင်ဟာမတ်အဖွဲ့ကိုအပြင်းထန်ထိုးစစ်ဆင်တိုက်ခိုက်သွားမယ်လို့လည်းဝန်ကြီးချုပ်နတန်ယာဟူကကတိပြုပြောကြားလိုက်ပါတယ်
ပါကစ္စတန်နိုင်ငံရဲ့အဓိကအတိုက်ခံပါတီတစ်ခုရဲ့ခေါင်းဆောင်ကအစိုးရအတိုက်ခံဆန္ဒပြသူတွေကိုဝန်ကြီးချုပ်နဝတ်ရှရီဖ်မနှုတ်ထွက်မချင်းအခွန်ဒဏ်ငွေနဲ့လျှက်စစ်မီတာကတွေမပေးဆောင်နိုင်ကြဘူးဆန္ဒပြသူတွေကိုတိုက်တွန်းလိုက်ပါတယ်အစ္စလာမဘတ်မြို့မှာတနင်္ဂနွေနေ့ဆန္ဒပြမှုအတွင်းအီမရန်ခန်းကအခုလိုတောင်းဆိုလိုက်တာပါသူနဲ့ထင်ရှားတဲ့ဘာသာရေးဆရာတာဟာဦးကွာဒရီတို့ဟာမစ္စတာရှရီဖ်ကိုအခုသတင်းပတ်တွင်နှုတ်ထွက်ပေးဖို့တောင်းဆိုမယ်လို့ပြောဆိုလိုက်ပါတယ်။ထောင်ပေါင်းများစွာရှိတဲ့အစိုးရစန့်ကျင်ရေးဆန္ဒပြသူတွေဟာဒုတိယမြောက်နေ့အဖြစ်မြို့တော်ကလမ်းမတွေပေါ်မှာတက်ပြီးတော့ဆန္ဒပြခဲ့ကြပါတယ်။အာနာဘိုင်နေကဆန္ဒပြမှုအတွင်းအကြမ်းဖက်မှုတွေမဖြစ်ပေါ်အောင်မြို့တော်ရဲ့အရေးပါတဲ့နေရာတွေအများပြားကိုလုံခြုံရေးတင်းတင်းကြပ်ကြပ်ချထားပါတယ်။
ပေါ်ယဟမင်းကြီးဖရန်စစ်ဟာတောင်ကိုရီးယားနိုင်ငံမှာကက်သလစ်ဘာသာဝင်လူငယ်ထောင်ပေါင်းများစွာနဲ့အတူဒီနေ့တွင်လည်းဝတ်ပြုဆုတောင်းပွဲကျင်းပတာမှာလူထုပြည်သက်ကိုနှိုးကြားကြဖို့တတိရှိကြဖို့တိုက်တွန်းပြောဆိုသွားခဲ့ပါတယ်
ဆမ်မိုးဝင်နဲ့ကိုဇော်ဝင်းလိုက်ကြီးညာပေးခဲ့တာဖြစ်ပါလိမ့်ရှင်အခုဆက်ပြီးတော့ပတ်စင်ကဏ္ဍတွေကိုမထုံလွင့်ပေးခင်မှာသတင်းဆောင်မတဲ့ဘက်ကိုအရင်ဆုံးအလှည့်ပေးပါရစေရှင်တနိုင်ငံလုံးပြစ်ခတ်ရဆဲရေးဆွေးနွေးမှုအတွင်းအစိုးရဘက်ကဖက်ဒရယ်ပြည်ထောင်စုဆိုတာကိုမူအားဖြင့်သဘောတူလိုက်ပေမဲ့လည်းအပြစ်ရက်ပြီးတော့နိုင်ငံရေးဆွေးနွေးပွဲတွေမစခင်ကြားကာလအတွင်းတိုင်းရင်းသားလက်နက်ကင်တပ်တွေရဲ့ရည်တည်ချက်အပေါ်မှာတော့အစိုးရဘက်ကသဘောမတူသေးပါဘူးဒီအချက်အပါအဝင်တခြားအရေးကြီးတဲ့အချက်၃ချက်ကိုတော့စက်တင်ဘာလမှာဆက်ပြီးတော့ဆွေးနွေးကြဖို့နှစ်ဖက်ကိုယ်စားလှယ်တွေသဘောတူခဲ့ကြပါတယ်။တနိုင်ငံလုံးပြစ်ခတ်ရဆေးရဒုတိယမူကြမ်းကို၃ရက်ကြာဆွေးနွေးပြီးမနေ့ကတနင်္ဂနွေနေ့မှာတိုင်းဒေသလက်နက်ကိုင်အဖွဲ့စည်းတွေဘက်ကအခုလိုထုတ်ဖော်ပြောဆိုခဲ့တာလည်းဖြစ်ပါတယ်။အပြည့်အစုံကိုမတ်သိန်ကြီးထိုက်ကဆက်ပြီးတော့ပြောပြပေးပါရှင်။
တနင်္ဂနွေလုံးအပြစ်ခတ်ရဆဲရေးလက်မှတ်ရေးထိုးနိုင်ခဲ့ပြီးနောက်ပိုင်းနိုင်ငံရေးဆွေးနွေးမှုတွေမစတင်နိုင်ခင်အချိန်အတွင်းမှာတိုင်းရင်းသားလက်နက်ကိုင်တပ်တွေရဲ့ရည်တည်မှုအခမ်းကဏ္ဍနောက်နိုင်ငံရေးဆွေးနွေးပွဲတွေမှာနိုင်ငံရေးပါတီတွေဘယ်အခမ်းကဏ္ဍကနေပါဝင်မလဲဆိုတာနဲ့တနင်္ဂနွေလုံးအတိုင်းအတာအပြစ်ခတ်ရဆဲရေးမှာဘယ်တိုင်းရင်းသားလက်နက်ကိုင်တပ်တွေပါဝင်မလဲဆိုတာတွေကိုအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေရဲ့အပြစ်ခတ်ရဆဲရေးဆိုင်ရာညှိနှိုင်းရေးအဖွဲ့ NCCT တို့ကြားမှာသဘောတူညီမှုမရသေးတဲ့အကြောင်း NCCT ခေါင်းဆောင်တဦးဖြစ်သူနိုင်ဟန်သားခပြောပါတယ
်။အရေးကြီးတဲ့အချက်၃ချက်ကြံပါသေးတယ်နော်။အဲ၃ချက်ကတော့၁ချက်ကတော့ကြားကာလမှာဘယ်လိုယက်တီနေထိုင်သွားမယ်ဆိုတဲ့ဟာအကလာမဘလူနေထိုင်ယက်တီသွားမယ်ဆိုတဲ့အပိုင်းနေဗာဒီလုတ်ဆောင်သွားမယ်ဆိုတဲ့အပိုင်းနေအဲ့မှာစီစဉ်ကမကြိုက်သေးဘူးအဲ့ဒါတစ်ချက်နောက်တစ်ချက်ကတော့နိုင်ငံရေးဆွေးနွေးပွဲမှာဘယ်အုပ်စုကပါဝင်မလဲဘယ်အုပ်စုဘယ်နှစုစီတက်ရောက်နိုင်မလဲဆိုတဲ့ဟာမှလည်းအမြင်မတူညီသေးဘူးနောက်တစ်ချက်ကြမှာလေတဲ့နောက်တစ်ချက်ကတော့ဒီတပီလုတ်ပြခရစရေးလက်မှတ်ရေးထိုးတဲ့နေရာမှာဒီအဖွဲ့ပင်ဖွဲ့ပါဝင်မလဲဆိုတဲ့အားနဲ့အဓိကအဖြစ်ကတော့အင်္ဂလိပ်ရဲ့ဒီ NCCT အဖွဲ့ဝင်တွေတဲ့ရှုပ်အဖွဲ့ကိုအစိုးရဘက်ကလောလောဆယ်အဖြစ်အတိမတ်မပြုမထားဘူးနော်အတိမတ်မပြုတော့သူတို့အနေနဲ့ဒီလက်မှတ်ရေးထိုးတဲ့တပီနိုင်ငံလုံးလက်ဟိုပြစ်ခတ်ရဆဲရေးလက်မှတ်ရေးထိုးတဲ့နေရာမှာသူတို့မပါဝင်ဘူးဆိုရင်သူတို့ပေါ်မှာဘလို့သဘောထားမလဲပေါ့လေအဲ့ဒါသူတို့မရှင်းဘူးဖြစ်နေတ
ယ်တနိုင်ငံလုံးအတိုင်းအတာအပြည့်ခတ်ရဆဲရေးအတွက်သဘောမတူနိုင်သေးတဲ့အချက်တွေချန့်ရှိနေသေးတာပေါ့နှစ်ဖက်တို့အကျိတ်နဲ့ဆွေးနွေးရအောင်မှာဖြစ်တယ်လို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့များရဲ့အပြည့်ခတ်ရဆဲရေးဆိုင်ရာညှိနှိုင်းရေးအဖွဲ့ NCCT ခေါင်းဆောင်တဦးဖြစ်သူနိုင်ဟန်သားကပြောဆိုလိုက်တာပါဒီအချက်တွေကိုတော့လာမယ့်စက်တင်ဘာလမှာနှစ်ဖက်အကြားဆက်ပြီးဆွေးနွေးဖို့လည်းသဘောတူခဲ့ကြပါတယ်ဒီ၃ရက်ကြာဆွေးနွေးပွဲအတွင်းမှာအစိုးရဘက်ကတိုင်းရင်းသားတို့ရဲ့အဓိကလိုလားချက်ဖြစ်တဲ့ Federal ပြည်ထောင်စုဆိုတာကိုမူအားဖြင့်သဘောတူလိုက်တာပါ Federal မူကိုအခြေခံတဲ့ပြည်ထောင်စုကိုနိုင်ငံရေးဆွေးနွေးပွဲတွေကနေရလာတဲ့အဖြေတွေနဲ့ဖော်ထုတ်ဖို့လို့အစိုးရဘက်ကဖော်ပြတဲ့အကြောင်း NCCT ရဲ့ခေါင်းဆောင်တဦးဖြစ်သူနိုင်ဟန်သားခပြောပါတယ
် Federal ရဲ့မြို့တော်တန်းဒီကဝန်ကြားထမ်းပေးတဲ့ Federal ပြည်ထောင်စုတည်ဆောက်ဖို့တရားကိုလေအဲ့ဒါကိုဒီဟိုကတော့ဒီအဖြစ်တော့လက်ခံတယ်လေ။ဟိုအဲ့ဒါလက်ခံတဲ့ပုံစံကတော့သူတို့ဘက်ကရေးတဲ့ပုံစံကဒီလိုပါ။ဒီ Federal ပြည်ထောင်Federal Move on my chief and that ပြည်ထောင်စုကဟာဒီနိုင်ငံရေးဆွေးနွေးပွဲကရလာတဲ့အဖြေနဲ့ပေါ့လေ။အဲ့ဒါကိုဖော်ထုတ်ဖို့ဆိုပြီးတော့အဲ့လိုဒီဆောင်ဒီတော့အဲ့လိုပေါ်ထားရှိပါတယ်။အဲ့ဒါတော့အရေးကြီးဆုံးပါ
မြန်မာအစိုးရငင်းချမ်းရေးဖော်ဆောင်ရေးကိုယ်စားလှယ်အဖွဲ့နဲ့တိုင်းဒေသလက်နက်ကိုင်တပ်တွေရဲ့အပြစ်ခတ်ရဆဲရေးဆိုင်ရာညှိနှိုင်းရေးအဖွဲ့ NCCT တို့ရန်ကုန်မြို့ငင်းချမ်းရေးစင်တာမှာ၃ရက်တာဆွေးနွေးပွဲအတွင်းအပြစ်ခတ်ရဆဲခြင်းကာလအတွင်းနှစ်ဖက်တက်ညားချထားရေးတပ်တွေလိုက်နာရမယ့်ကျင့်ဝတ်အပြစ်ခတ်ရဆဲရေးခိုင်မာအောင်စောင့်ကြည့်ရေးစတာတွေကိုလည်းသဘောတူခဲ့ကြပါတယ်ဩဂုတ်လ၁၈ရက်နေ့မှာတော့မြန်မာအစိုးရငင်းချမ်းရေးဖော်ဆောင်ရေးကိုယ်စားလှယ်အဖွဲ့တိုင်းရင်းသားလက်နက်ကိုင်တပ်တွေနဲ့နိုင်ငံရေးပါတီတို့ကြားအပြစ်ခတ်ရဆဲရေးအပြီးနောက်ပိုင်းကိစ္စတွေကိုအလွတ်သဘောဆွေးနွေးကြဖို့လည်းရှိပါတယ်ရှင်
ါရှင်များခင်ဗျာမြန်မာနိုင်ငံမှာပြောပြောနေကြတဲ့အလုတ်ဟုသည်များဂုံရှိစွာဆိုတဲ့စကားဟာဘလောက်အထိမှန်ကန်ပါသလဲအောက်ခြေကအများတကာမလုတ်ချင်တဲ့အလုတ်တွေကိုလုတ်နေသူတွေအပေါ်ကြားနေသူတွေရဲ့ဆက်ဆံရေးနဲ့အမြင်တွေကရောဘလို့ရှိပါသလဲဆိုတာကိုအခုလာမယ့်အင်္ဂါနေ့ညတရက်လီလိုင်းအစီအစဉ်မှာဆွေးနွေးကြအောင်ပါခင်ဗျာပါဝင်ဆွေးနွေးလို့သူတွေကျွန်တော်တို့ထံကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်ကျွန်တော်တို့ရဲ့ယုံဖုန်းနံပါတ်က1239382554ဖြစ်ပါတယ်ဆွေးနွေးလို့တဲ့အကြောင်းအရာတွေကိုအီးမေးလ်နဲ့ဖြစ်စေ MP3 အသံဖိုင်နဲ့ဖြစ်စေပေးပို့ထားလို့ရတယ်ဆိုရင်တော့ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
တော်ရရှင်တွေအနေနဲ့အင်္ဂါနေ့ည9နာရီစီစဉ်မတိုင်ခင်ချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမင်းမြတ်လာကြဖို့ကိုထပ်မံတိုက်တွန်းပါစေရှင်။အခုပတ်စဉ်ကဏ္ဍတွေကိုအလှည့်ပေးပါမယ်။အရင်ဆုံးနားဆင်ကြမှာကမြန်မာဒီမိုကရေစီရဲ့ဆွေးနွေးခန်းစီစဉ်ပါရှင်။ဒီစီစဉ်မှာအမေရိကန်ပြည်ထောင်စုကိုဒုက္ခသည်ဖြစ်နေရောက်လာကြတဲ့မျိုးသမီးတွေကြားဘလို့အခက်ခဲတွေရင်ဆိုင်ကြရသလဲ၊ဘလို့အကူအညီတွေလိုကြသလဲဆိုတာကိုကလေးငယ်နဲ့အမျိုးသမီးတွေရေကူးကြီးဆောင်ရွက်ပေးနေတဲ့မတ်နွေဦးကိုမတ်ခင်ပြူထွေးကတွေ့ဆုံမေးမြန်းထားပါတယ်ရှင
်မတ်နွေဦးကလို့ဝါရှင်တန် DC ကိုရောက်ခိုင်မှာကျွန်တော်တို့ VOA ရုံတကူးတကလာပြီးတော့အင်တာဗျူးပေးတာကျေးဇူးများတင်ပါတယ်ရှင်
ကျွန်မလည်း VOA ကိုအရင်ကျေးဇူးတင်ပါတယ်
โอเคမနွေဦးကဒီ San Francisco Bay Area ဒီ American ပြည်တော်စုရဲ့အနောက်ဖက်ခြမ်းပေါ့เนาะဒီ San Francisco Bay Area Oakland မှာဒီမြန်မာဒုက္ခသည်တယောက်အနေနဲ့ရောက်လာပြီးချိန်ကစပြီးတော့ဒီလူမှုရေးအမျိုးသမီးအခွင့်အရေးကိစ္စတွေတော်တော်များများမှာလည်းထဲထဲဝင်ဝင်ပါဝင်လှုပ်ဆောင်ခဲ့တာကိုကျွန်တော်တို့တွေ့ရပါတယ
်
ဆိုတော့မန်းနွယ်ဦးဒီဟိုဘယ်ချိန်ကရောက်လာပြီးတော့ဒီလိုမျိုးအလုပ်တွေကိုစလုပ်ဖြစ်တာလဲနည်းနည်းတော့ပြောပြပါလား
ကျွန်မအမေရိကရောက်လာ2000မှာကယ်လီဖိုးနီးယားရောက်လာပါတယ်ဆိုတော့အဲ့ဒီကနေစပြီးရောက်လာတဲ့အချိန်နေမှာအချင်းကလေးကစပြီးကျွန်မမိခင်တယောက်ဖြစ်ပါတယ်ကျွန်မကလေးလောလောဆယ်ကလေးတောင်းရောက်ရှိနေပါတယ်ဆိုတော့မိခင်တယောက်ရေလှုံ့ဆော်မှုဟာမိသားစုတောင်းဝင်အဆိုင်ဝင်ပုံမှာတောင်းဝင်ဘာကြောင့်ဆိုတော့ရောက်လာတဲ့ refugee တွေတော်တော်များများကဘာတွေခက်ခဲရှိလဲဆိုတော့ဘာသာစကားခက်ခဲရဲ့ဒီအဆိုင်ဝင်မှာရောက်လာတဲ့အတွက်ကအလုံးရှာဖောင်းမှုတွေအများကြီးခက်ခဲရှိပါတယ် refugee တွေရောက်လာတဲ့အချိန်တွေမှာဆိုတော့အဲ့ဒီအခက်ခဲတွေကိုကိုယ်ကြီးအခက်ခဲပါဝင်ဘလို့အတူတူဖြေရှင်းလို့ရမလဲဆိုပြီးရင်လှုပ်ရှားခဲ့ပါတယ်တော်တော်ကိုပေါ့နော်
ဒီမြန်မာဒုက္ခသည်တွေလိုက်ပြီးတော့ကူညီဆောင်ရှောက်ပေးတယ်လို့သိရပါတယ်။ည
ကူညီဆောင်ရှောက်ဆိုတော့နံပါတ်ဥပမာနဲ့ပြောပြချင်းရှင်တာကဆေးရုံမှာဘာသာပြန်တာကအစားညာ7နှစ်နေတနေ့မှာစပြီးဘာသာပြန်မရှိဘူး social unit မှာဘာသာပြန်မရှိဘူးဆိုတော့အင်္ဂလိပ်စကားမပြောတဲ့တက်တဲ့အဲ့ဒီမြန်မာသားမဟုတ်ဘူးတခြားနိုင်ငံတကာရောက်လာတဲ့လူတွေကတော်တော်အခက်အခဲဖြစ်ပါတယ်ဆိုတော့အလုပ်ရှာတဲ့နေရာတွေမှာဆိုတော့အဲ့ဒီနေရာတွေမှာကျွန်တော်တို့က advocate လုပ်ပေးပါတယ်
now ဒီမန်းရွယ်ဦးပါဝင်လှုပ်ရှားတဲ့အဖွဲ့အစည်းတွေဆိုလို့ရှင်ဒါမြန်မာအဖွဲ့အစည်းတသက်မဟုတ်ဘူးလေเนาะဒီနိုင်ငံတကာရောက်လာတဲ့ဒုက္ခသည်ဒီအဖွဲ့အစည်းတွေပါတယ
်
နောက်တခြားလူမှုရေးအဖွဲ့အစည်းတွေမှာကျွန်မသိတော့ဆိုရင်ဟို weaving through change ဆိုတဲ့အဖွဲ့တစ်ခုရှိတယ် now ဒီ asian ဒီဟိုစာ pacific
စာရတမနီနာရှင်းပြမယ်နော်ဆိုတော့စားလာတဲ့ရှင်ကဒီဗမာပြည်မှာရှင်ဗမာပြည်ကရောက်လာတဲ့ refugee ခက်ခဲတွေကိုဖြေရှင်းဖို့တည်းတယောက်တည်းအနေနဲ့ဖြေရှင်းလို့မရပါဘူးဆိုတော့အဆိုင်ဝင်ပါဝင်မို့ပေါ့နော်ဆိုတော့အဲ့ဒါဆိုပြီးရင်ကျွန်တော်တို့ကဘယ်လိုမျိုးအဖွဲ့အစည်းတခုထူထောင်လဲ refugee based community based non profit တခုထူထောင်လိုက်ပါတယ်ဆိုတော့အဲ့ဒီ non profit ကစလူတွေများများအတွက်ဒီ service ပေးနိုင်အောင်လူတွေခွင့်ရတွေကိုကျွန်တော်လှုံ့ဆော်ပေးနိုင်အောင်ဆိုပြီးအဖွဲ့အစည်းတော်တော်များများမှာပါဝင်ခဲ့ပါတယ်ဆိုအမျိုးသမီးနဲ့ကန္ဓာအမျိုးသမီးကဏ္ဍအဖွဲ့အစည်း refugee center refugee ပြီး Asian and Pacific Island ကလာတဲ့ကျွန်တော်လိုပဲဒီ refugee လိုပဲ immigrant တွေကခက်ခဲတွေအများကြီးရှိပါတယ်ဆိုတော့အဲ့ဒီခက်ခဲတွေကိုအားလုံးအဆိုင်ဝင်နဲ့အတူတူကျွန်တော်တို့ကတသန်အနေနဲ့ပေါ့ပူပေါင်းပါဝင်ပြီးရင်ကျွန်တော်တို့ဒီနိုင်ငံမှာရှိတဲ့အစိုးရတွေကိုဘယ်လိုလှုံ့ဆော်နိုင်မလဲပေါ့နော်ဒီ Asian and Pacific Island ကလာတဲ့လူတွေအခွင့်အရေးဟာဒီ America ရဲ့ဓာတ်တွေဟာအတူတူဖြစ်ရမယ်ဆိုပြီးရင်ကျွန်တော်တို့အစိုးရတော့တော်တော်များများလှုံ့ဆော်နေပါတယ်ခုထိ
ဟုတ်ကဲ့အဲ့လိုအခုလှုပ်ရှားလှုံ့ဆော်တဲ့နေရာမှာဒီဒုက္ခသည်ချားမှာပေါ့နော်ဒီ immigrants တွေဒီရွှေ့ပြောင်းလာတဲ့သူတွေဒုက္ခသည်ချားမှာအဓိကဘာအခက်အခဲတွေ့ရလဲ
အာကျမရဲ့ personal အခက်အခဲပြောပြမယ်ဆိုရင်ပေါ့နော်ကျမဆိုရင်မိခင်တယောက်ဖြစ်တယ်ဒီနိုင်ငံကိုရောက်လာတဲ့အချိန်တွေမှာဆိုရင်ဆွေမျိုးအတိုင်းဝိုင်းမရှိဘူးတယောက်မှမသိဘူးပေါ့နော်ဆိုတော့အလုရှာရတဲ့နေရာမှာအခက်အခဲဖြစ်ပါတယ်ကလေးတွေနဲ့မိသားစုတွေနဲ့ပညာရေးမှာလည်းအခက်အခဲဖြစ်ပါတယ်အဓိကပြောပြချင် highlight ကကြတော့ဒီကျွန်တော်တို့ကနေဆက်ကလာတဲ့လူတွေဆိုတော့ရောက်လာတဲ့နေဆက်ကဒီနိုင်ငံကိုလာတာကကျွန်တော်တို့ကဒီဘဝရေးလုံခြုံရေးမိသားစုရေးလုံခြုံရေးကလေးတွေပညာရေးအတွက်ပဲအဓိကဦးစားပြုလာတာဖြစ်ပါတယ်ဆိုတော့အဲ့ဒီမှာကျွန်တော်မိသားစုလူကျွန်းရေးဆိုရင်တော့အရင်ကျမ အခက်ခဲပေါ့နော်ဆိုတော့အာဘာခက်ခဲကြုံရလဲဆိုတော့ကျွန်တော်အာကျမရေကျမကလေးတွေကမိသားစုမှာကိုမိသားစုမှာပဲမလုံခြုံဘူးဟိုကစစ်ပြေဒုက္ခတွေဖြစ်ပြီးရင်ဒီကိုအိမ်မှာကဒီစစ်အရေးမှာကကျွန်တော်ကိုအိမ်မှာရှိတဲ့ဒီငင်းကြရဟာမငင်းကြဘူးဆိုတော့အဲ့ဒီမှာကျမကြီးဘဝဟာအရင်ပူလောင်ခဲ့ရပါတယ်တနေ့ဒီ domestic violence အနေနဲ့ပေါ့ survivor အနေနဲ့ကျွန်တော်အရင်ဟိုဖြစ်ပါတယ်ခက်ခဲရောက်ခဲ့ပါတယ
်ဟုတ်ကဲ့ဆိုတော့အိမ်တွင်းအကြမ်းဖက်မှုတွေဟာဒီမှာရောက်လာတဲ့ဒုက္ခသည်တွေကြားမှာရှိနေတာပေါ့နော်ဘယ်လောက်ထိကြေကြေပြင်းပြင်းရှိနေလဲ
တော်တော်များများကတော့မိကလေးတွေဂျုံရပါတယ်ခက်ခဲတယ်မိသားစုတွေတော်တော်များများပဲတချို့လူတွေကြတော့ကျွန်တော်ကဒီခက်ခဲတွေမပြေဖြစ်ဘူးဘာကြောင့်ဆိုတော့ဒါရှက်စရာကြီးဒီဟာအဆိုင်ဝိုင်းဒီရင်းချင်းမှုရဟာဒါမရှိဘူးဆိုပြီးဒနိုင်းလုပ်တဲ့လူတွေများပါတယ်ဒါပေမဲ့အိမ်တိုင်းမှာရှိနေပါတယ်ဒါဆိုတော့အမျိုးသမီးတွေကအဲ့ဒီဟာကိုပြောဖို့ကထအဲ့ဒီအကြောင်းကိုဆိုရင်ပြောရင်အရန်ကိုရှက်ကွဲတယ်ဆိုပြီးထင်တာပေါ့နော်တကယ်တမ်းဆိုရင်အိမ်တိုင်းရဲ့ကိစ္စအိမ်တိုင်းရဲ့ကိစ္စဟာကျွန်တော်ကအဆိုင်ဝိုင်းကိစ္စဖြစ်ပါတယ်ဒါဟာနိုင်ငံတကာကိစ္စပဲဖြစ်ပါတယ်ဒီကပိုင်ညင်းချမ်းရဲ့အတွက်ကကျွန်တော်လှုပ်ဆောင်နေတဲ့လူတွေကကြတော့ကျွန်တော်တို့ကမေးလို့မရဘူးကျမတို့အိမ်တွင်းရင်းချင်းချင်းရေးဟာမိသားစုအတွက်လူတယောက်ရဲ့အတွက်လူခွင့်ရင်းနဲ့တန်းတူခွင့်ရင်းဆိုတာဟာအဲ့ဒီမှာပဲအရေးကြီးပါတယ်အိမ်မှာပဲအရေးကြီးတဲ့နံပါတ်1ပေါ့နော
်ဒီလိုမျိုးဒီအိမ်တွင်းအကြမ်းဖက်မှုတွေကဖြစ်များတာလို့ဟိုအရှာတိုင်းပြည်တွေမှာလည်းဟိုဥမာမြန်မာနိုင်ငံလိုနေရာမျိုးတွေပေါ့နော်ဒီမိသားစုအဆင်မပြေတဲ့ဟာတွေတိုင်းပြည်ကလည်းအဆင်မပြေတဲ့နေရာတွေမှာဖြစ်များတယ်ဆိုတာရှိရတယ်။ဒါပေမဲ့အခုဒီဒုက္ခသည်တွေဆိုလို့ရှိရင်ဒီနိုင်ငံကိုရောက်လာခဲ့ပြီ။နောက်အမေရိကန်လိုပြည်ထောင်စုမှာလည်းရောက်လာပြီးတော့မှဒီလိုမျိုးအိမ်တွင်းအကြမ်းဖက်မှုတွေဆက်ပြီးတော့ဖြစ်နေသေးတယ်ဆိုတာကဘာကြောင့်ဘယ်အကြောင်းအရာတွေကဒီလိုမျိုးဖြစ်အောင်သူတို့လှုပ်ဆောင်နေတယ်လို့
ဆိုတော့နံပါတ်1ကျွန်တော်တို့မှရိုးရရင်ချင်းမှုကတော့လူတိုင်းမှာအကောင်းတာရှိသလိုဆိုတာရှိခဲ့တယ်။ဘာကြောင့်ဆိုတော့တချို့ရင်ချင်းမှုတွေကကျွန်တော်တို့မှာအမျိုးသမီးတွေအတွက်အဟန့်တာဖြစ်ပါတယ်။ဘာကြောင့်ဆိုတော့ဒီဒန်းတူရေးဆိုပြီးရင်လူခွင့်ရေးဆိုပြီးရင်ကျွန်တော်လေးစားတန်ဖိုးထားမှုဆိုတာအမျိုးသမီးအပေါ်မှာအဲ့ဒီအမြင်မှုမျိုးဟာကျွန်တော်ဒီအဆိုင်ဝိုင်းတွေမှာလူတွေတော်တော်များများမှာမရှိခဲ့ဘူး။ဆိုတော့ဒန်းတူရေးမဟုတ်ပါဘူး။အမျိုးသမီးအရေးပဲထင်တယ်ဒီအမျိုးသမီးတယောက်ရဲ့အခွင့်အရေးဆိုတာလူတယောက်ရဲ့အခွင့်အရေးနဲ့အတူတူပါပဲဆိုတော့အဲ့ဒီမှာခက်ခဲကဘာရှိလဲဆိုတော့ကျွန်မအနေနဲ့ point လုံးချင်တာကစစ်ပြေစစ်ဒုက္ခဖြစ်နေတဲ့နိုင်ငံတွေမှာဆိုတော်တော်များများအမျိုးသမီးတွေကစစ်တပ်ကဒုက္ခပေးတာတွေအမျိုးမျိုးမတင်ချင်းခံရတယ်ရှိတယ်အင်တွင်းမျိုးပြဿနာတွေရှိတယ်အဆိုင်ဝိုင်းရေးတန်းတွေရှိတယ်ဆိုတော့အမျိုးသမီးတွေကဒီနိုင်ငံကိုရောက်လာတဲ့အခြေအနေမှာဆိုရင်အဲ့ဒီအရင်တုန်းကအဖြစ်ပြစ်တွေဟာသူတို့ဘဝမှာအရန်ကိုဟိုကျော post PTSD ဖြစ်တယ်ပေါ့နော်ဟိုအရင်နှုန်းကဖြစ်နေတဲ့အကြောင်းတွေဟာပြန်ပြီးဒီနိုင်ငံရောက်လာတဲ့အချိန်မှာခက်ခဲကြုံရတာကစစ်ပြစ်ဒုက္ခတွေအနေနဲ့မကြုံရပေမဲ့ဒီနိုင်ငံမှာအလုရှာဖွေရဲ့အခက်ခဲတွေရှိတယ်အစ်စ်အဆိုင်ဝိုင်းရောက်လာတဲ့အချိန်မှာမြို့သမီးတွေကမလုံခြုံမှုဖြစ်တယ်ဆိုတော့အလုရှာပါမှုတွေဖြစ်တယ်ဆင်းရဲမှွန်းတဲ့ဆင်းရဲပေါ့အလုခွင့်ရည်တွေမရှိဘူးဆိုတော့ကိုယ်ပိုင်အလုခွင့်ရည်မရှိဘူးကိုယ့်ကိုယ်မရက်တည်နိုင်မှုဆိုရင်ကျွန်တော်တို့မှာအိမ်မာလေးကိုယ်ပိုင်ဆုံးဖြတ်ခွင့်တွေမရှိခဲ့ဘူးဘာကြောင့်ဆိုတော့ကျွန်တော်ဝင်ငွေကသမင်းစားနေတာသမယအပေါ်မှာပဲမူတည်ပြီးစားနေရတယ်ဆိုတော့အဓိကအမျိုးသမီးတွေကဘာလို့လဲဆိုတော့ဒီဝင်ငွေကိုကိုရက်တွေဖို့ကအရင်အရေးကြီးပါတယ်အလုပ်ရှိဖို့ပညာရေးတိုးတက်ဖို့ကိုကြီးအခွင့်အရေးကပါပြီးရင်ကိုကြီးဆုံးဖြတ်ချက်ကကိုအိမ်ပေါ်မှာကိုမိသားစုအပေါ်မှာကိုအဆိုင်အပေါ်မှာအရင် influence ဘယ်လောက်ထိအရေးကြီးလဲဆိုတာ။ဘာညာဆိုကိုတစ်ခုဆုံးဖြတ်လိုက်တာနဲ့ကိုတယောက်တည်းအတွက်တာမဟုတ်ကိုမိသားစုမှာကိုမှာပါနေတဲ့ကလေးတွေဒါအရေးကြီးပါတယ်အများကြီးပဲ။
ကျတော့ဒါတွေကိုကြော်လွားနိုင်ဖို့ဆိုရင်ရောဘယ်လိုအခြေအနေတွေရှိဖို့လိုအပ်မလဲ
မစစ်ပြေဒုက္ခကရောက်လာတဲ့မိသားစုတွေဟိုဒီစိတ်နဲ့ပတ်သက်လို့ပေါ့နော်သူတွေစိတ်ပြူရှင်မှုကိစ္စတွေကိုအဲ့ဒီအရင်တုန်းကသမိုင်းမှာဖြစ်နေတဲ့အခက်အခဲတွေကိုကျွန်တော်တို့ကဒီ mental health အနေနဲ့အများကြီးကုညီဖို့လိုအပ်တယ်လို့ထင်တယ်နံပါတ်1ပေါ့နံပါတ်2အနေနဲ့ဆိုရင်ဒီ system ကအများကြီးအကူအညီမပေးဘူးဒီအမေရိကန်မှာရှိနေတဲ့ဒုက္ခသည်တွေကိုဆိုတော့ရောက်လာတဲ့လူတွေကအရန်ကိုဘယ်ကိုသွားရမလဲဘယ်လိုလုပ်ရမလဲမသိဘူးဆိုတော့ system က change လုပ်ဖို့လိုတယ်အများကြီးပဲ
။နောက်မလွယ်ဦးတို့လိုဒီလူမှုရေးကိစ္စတွေမှာကုညီတဲ့အဖွဲ့အစည်းတွေရောဘာတွေအကူအညီပေးနိုင်မလဲဒီလူမျိုးပေါ်မှာဘာတွေပေးနေလဲ
။ဆိုတော့တော်တော်များများကအမေရိကန်မှာရောင်းနေတဲ့ဒီလူအဖွဲ့အစည်းတွေကျွန်တော်တို့ဒီအာရှကလာတဲ့အဖွဲ့အစည်းတွေတော်တော်များများအခက်ခဲတွေပါကြုံရရလဲဆိုတော့ဒီဟာတွေဝိုင်းလုပ်ဖို့အတွက်ကသမင်းဗောလန်တီယာလုပ်နေရတဲ့လူတွေအများကြီးများပါတယ်ဆိုတော့အဖွဲ့အစည်းတခုရက်တည်ဖို့အတွက်ကဥပမာဆိုရင် funding တွေမရှိဘူးဗောလန်တီယာအနေနဲ့တရေလုံးနေမယ်နှစ်ရေလုံးနေမယ်သုံးရေတည်းမလုံးနိုင်တော့ဘူးကျွန်တော်လုပ်ခဲ့တာနှစ်ပေါင်းအကြာကြီးပဲဆိုတော့ရေးချင်းမှာကြာတော့ဒီဖိုင်ဝင်တခုကဖွင့်ဖို့တူတဲရေးအတွက်ကအရင်အရေးကြီးတယ်ဒါပေမဲ့အဲ့ဒီ sustain ဖြစ်ဖို့အတွက်ကအများကြီးအကူအညီလိုတယ်အမေရိကဆိုရရေးနားလည်မှုပူပေါင်းပါဝင်မှုအဖိုင်ဝင်ပေါ်မှာအကူအညီမှုကအရင်အရေးကြီးပါတယ်
့မြန်မာဒုက္ခသည်တွေဆိုလို့ရှိရင်တခြားအတိုင်းပြည်ကဒုက္ခသည်တွေနိုင်ရှင်မယ်ဆိုပို့ပြီးတော့လူဦးရေအဖြစ်လည်းနေတာပေါ့နော်ဆိုတော့ဒီလိုနေတဲ့အခါမှာဒီဆိုရဘက်ကနေပြီးတော့ဒီအနေစုတွေပေါ်မှာပေးတဲ့သူတို့ဘက်ကနေပြီးတော့မှဒီအာယုံစိုက်မှုပေးတာရောပြည်ပြည်ဝဝရရဲ့လား
အဲ့ဒီဟာမရှိခဲ့တဲ့အတွက်ပဲကျွန်တော်တို့အများကြီးစကားပြောရတာဖြစ်ပါတယ်။ဘာကြောင့်ဆိုတော့အဲ့ဒါအကြောင်းပဲကျွန်တော်တို့ကဒီ WFD Federal အစိုးရကြီးကျန်းမာရေးလူမှုရေးဌာနတဲ့အစိုးရဒီ Federal အစိုးရကြီးကိုယ်စားလှယ်တွေကိုကျွန်တော်တို့အသံဝင်လာပြီးရင်လာပြီးစကားနားထောင်ပါ။သူတို့ cost တွေကိုကြည့်ပါ။အဓိကဟိုသူတို့ဘာတွေ program ရှိတာမရှိတာတွေဘာခက်ခဲရှိလဲအဲ့ဒီအခက်ခဲတွေကိုကျွန်တော်တို့အသံဝင်တဲ့အတူတူအမေရိကအစိုးရဘယ်လိုဖြေရှင်းနိုင်မလဲဆိုတာပဲကျွန်မနားထောင်စီရင်တယ်ဆိုတော့အဲ့လိုမျိုးနားထောင်ဖို့အတွက်ကကျွန်တော်အစိုးရတွေကိုကျွန်တော်ဖိတ်ခေါ်ဘင်းဒေဝိုက်ဟောက်စ်အင်နီရှီယေတော့ and on AAPI ဆိုတဲ့အဖွဲ့အစည်းတွေနဲ့ကျွန်တော်ကလက်တွဲပြီးဒီ Federal အစိုးရတွေကိုဖိတ်ပါတယ်ဆိုတော့သူတို့လာပြီးနားလေတော်တော်နားထောင်ပါတယ်နားထောင်ပြီးရင်ဘယ်လိုမျိုးပုံစံနဲ့ဖြည့်ရှင်းမလဲဆိုတဲ့ policy program တွေလုပ်ဖို့အတွက်သူတို့ပြင်ဆင်နေပါတယ်အများကြီးပဲ
ဟုတ်ကဲ့အဲ့ဒါတွေ live လုပ်ရင်းနဲ့ပဲထင်တယ်ကျွန်မထင်တာမန်နွေဦးပြီးခဲ့တဲ့နှစ်တုန်းကလည်းဒီသမရဥပမာကဒီလူမှုကြီးကြပ်ရေးဆိုင်ရာဥပဒေပြင်ပြောင်းရေးလေးနဲ့ပတ်သက်ပြီးတော့ဒီ San Francisco Bay Area မှာကျွမ်းနေ China Town မှာလို့ထင်တယ
်။
မင်းကပြောတဲ့အချိန်တုန်းကမန်နွေဦးကိုလည်းတွေးလာရပါတယ
်။
အဲ့ဒါကဘလို့ဖြစ်ပြီးတော့တက်ဖြစ်သွားတာလဲ။နောက်တမရနဲ့တွေ့ခွင့်ရခဲ့လားအဲ့လည်းနည်းနည်းပြောပြ
ဟုတ်ပါတယ်။ဆိုတော့အဲ့ဒီမှာကျွန်တော်တို့ဒီမိခင်ကျမကမှကျွန် personal ဒီပုဂ္ဂိုလ်ရေးရစင်ကိုမှအခက်အခဲတွေအများကြီးရှိတယ်ကိုယ်အသံဝင်တွေအခက်အခဲအများကြီးရှိတယ်ဆိုတော့ကိုတယောက်တည်းကဖြစ်ရှင်းလို့မရတဲ့အတွက်ကဒီအမေရိကန်နိုင်ငံရဲ့လှုပ်ရှားမှုနေရာတွေမှာအများကြီးဆန့်နေအောင်စ조사ခဲ့ပါတယ်ဆိုတော့조사ပြီးအဲ့ဒီအိုဘားမားနဲ့လည်းတွေ့ခွင့်ရပါတယ်ဆိုတော့ private dinner မှာလည်းကျွန်မစောက်ခွင့်ရပါတယ်ဆိုတော့အဲ့ဒီမှာကိုဒီကျွန်တော်ဒီအသံဝင်တွေအခက်အခဲတွေကိုပြောပြတော့တော်တော်များများကနားလည်မှုကျွန်တော်တည်ဆောက်နိုင်ပါမယ်လို့ကျွန်မထင်တယ်အနာဂတ်မှာပေါ်ပြီးပေါ့နော်ဆိုတော့အခုလောလောဆယ်ကပို့ပြီးအမေရိကအစိုးရရင်းဆက်ဆက်မှုရှိတဲ့အရှင်ကအမေရိကမှာရှိနေတဲ့ဒီကွန်ဂရက်စ်ရုံးမှာဆန်နက်ရုံးမှာဒီဗမာပြည်ကအသံရေးဗမာပြည်အသံဝင်ရေးအသံရေးဆိုတော့အဲ့ဒါကြောင့်ပဲကျွန်မအမေရိကကမ်ဝါရှင်တန်ဒီစီခဏရောက်ဝင်ရင်အဲ့ဒီမှာစကားပြောခွင့်တွေရတယ်သူတို့ဖိတ်ခင်မှုတွေအများကြီးဖိတ်ခေါ်ပါတယ
်အဲ့ဒီတမရနဲ့တွေ့တော့ရောတမရဥပမာနဲ့စကားပြောခွင့်ကျုံခဲ့သေးလား
ကျုံခဲ့ပါတယ်ငါမ
ပြောဖြစ်ခဲ့သေးလဲ
ဆိုတော့ဗမာပြည်လောလောဆယ်လက်ရှိဖြစ်နေတဲ့ပြဿနာအခက်ခဲအပေါ်မှာအမေရိကအစိုးရကအကူအညီမှုကပါဝင်မှုအရင်အရေးကြီးပါတယ်ပညာရေးကျန်းမာရေးမိသားစုတွေဟိုမှာရေးရှိနိုင်ငံရေး peaceful process မှာအရင်အရေးကြီးပါတယ်အမေရိကကနားနေမှာပေါ့နော်အမေရိကပုံမှန်ပြည်ကနားနေမှာ
ဟုတ်ကဲ့ဆိုတော့မျိုးသမီးတယောက်အနေနဲ့ဒီနိုင်ငံမှာရောက်လာပြီးတော့ဒီလိုမျိုးလဲအများကြီးတက်ကြွကြလုံနိုင်တဲ့အခြေအနေကိုရောက်ခဲ့တယ်ဘာရီယာမန်ရယ်ကို motivate လုပ်ခဲ့တာလဲ
ကျမဘဝကြီးအခက်ခဲတွေကအများကြီးရှိခဲ့တဲ့ရှိနေတယ်အခုထိရှိနေပါတယ်မိသားစုခက်ခဲအဲ့ဒီကျွန်တော်ကအမျိုးသမီးဖြစ်ပေမဲ့ဒီအခက်ခဲတွေကိုသမိုင်းကိုထိုင်ပြီးထိုင်ပြီးငိုနေဖို့အရှင်ကတော့ကျွန်တော်မှမရှိဘူးဆိုတော့အခက်ခဲဘလောက်ရရှိရှိကျွန်တော်ကစူးစမ်းရမယ်ကျွန်တော်မှရှိနေတဲ့သားသမီးတွေကိုလူတယောက်ဖြစ်အောင်ကျွန်တော်အများကြီးစူးစမ်းရမယ်မိခင်တယောက်ဖြစ်တယ်ပြီးရင်ဒီတိုင်းမိခင်တယောက်သူအိမ်မသာမဟုတ်ဘူးပေါ့နော်တိုင်းပြည်နဲ့လူမျိုးပြီးရင်ဒီကမ္ဘာပေါ်မှာလည်းသူ ਈ ဆုံးဖြတ်ချက်သူ ਈ ပူပေါင်းပါဝင်မှုသူ ਈ စူးစမ်းမှုဟာအရန်အရေးကြီးပါတယ်ဆိုတော့အဲ့ဒါကြောင့်ကျွန်မပါဝင်မှုဟာrow model နဲ့ဖြစ်ပါတယ်ကျမတို့ဒီနိုင်ငံတကာမှာရှိတဲ့အမျိုးသမီးတွေကလှုပ်ရှားမှုဟာအများကြီးအမျိုးသမီးတွေကလှုပ်ရှားနေပါတယ်ဆိုတော့အဲ့ဒီမှာတခြားလူတွေကိုလည်း role ကျမဥပမာအနေနဲ့ပြချင်တာကကျမသာမဟုတ်ဒီတကဘာလုံးမှာရှိတဲ့အမျိုးသမီးတွေကခက်ခဲတွေကိုဖြေရှင်းဖို့အတွက်ကအမျိုးသမီးတွေအများကြီးလှုပ်လို့ရမယ်ဆိုတော့အဲ့ဒါကြောင့်ရင်ကျမကြီးစ조사တာကနောက်ထပ်လေး조사ဦးမှာပါဟုတ်ကဲ့မန်
နယ်ကျေးဇူးအများကြီးတင်ပါတယ်ရှင်ဒီလိုမျိုးကျမတို့ရှိ
လို့
လာပြီးတော့ဖြေကြပေးတဲ့
အတွက်ဟုတ်ကဲ့ပါ Thank you ပါ
မြန်မာဒီမိုကရေစီရဲ့ဆွေးနွေးခန်းစီစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်